Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဧပြီလ21ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမများသတင်းအောင်ပါတနင်္ဂနွေညနေပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့တိရိလင်္ကာမှာခရီးယန်ဖျားချောင်းသုံးချောင်းနဲ့ဟိုတယ်သုံးခုမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ138ဦးသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်ဆူဒန်နိုင်ငံမှာစစ်တပ်ကဖေရှားလိုက်တဲ့သမ္မတဟောင်းအိုမာအယ်ဘာရှာအစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မှတ်ခွာညိုရေ
ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေနားဆင်ရပြီးတဲ့နောက်မှာတော့ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာမြောက်ဦးမြို့ကစစ်ဘေးဒုက္ခသင့်နေကြသူတွေကိုမြင်တွေ့နေရသူတွေအနေနဲ့ပါကိုလိုလားကြပါသလဲ
။ရန်ပန်းမြို့လက်လက်ကြီးကြီးနဲ့ပြည့်ခတ်မှုရပ်ပါမှာတိတစ်ချက်ကရန်ပန်းနှစ်တစ်ချက်ကပြေးလာရတဲ့လူတွေရှိတယ်။အခုလည်းလက်ရှိပြေးနေတဲ့လူတွေရှိတယ်။ဒီတော့ဒီစိတ်သက်သာရ
ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ဟာရုရှားမြန်မာစစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့ဖိတ်ကြားချက်အရအခုရုရှားနိုင်ငံကိုရောက်နေပါတယ်။နိုင်ငံတကာသတင်းတော်မှာတော့2020အတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီတွင်သမ္မတရွေးကောက်ပွဲတွေအကြောင်းကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။တိရိလင်္ကာမှာခရီးယန်ဘုရားကျောင်း၃ကျောင်းနဲ့ဟိုတယ်၃ခုမှာဒီကနေ့ Easter ပွဲတော်နေ့မှာဘုံပေါက်ကွဲမှု၆ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ138ဦးသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်။စစ်တိုက်ဆိုသလိုဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေက၂ခုကအသေးခံဘုံကွဲတိုက်ခိုက်ခဲ့တာဖြစ်နိုင်တယ်လို့လုံခြုံရေးအရာရှိတဦးကိုကိုကားပြီး AP သတင်းမှဖော်ပြပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ဘုရားကျောင်းတွေကစိန့်အန်ထိုနီဘုရားကျောင်းနဲ့ဟိုတယ်၃ခုကမြို့တော်ကိုလံဘိုမှာရှိပြီးတခြားဘုရားကျောင်း၂ခုကနီဂွန်ဘိုမှာရှိတဲ့စိန့်ဆဘက်စတီယန်ဘုရားကျောင်းနဲ့ဘာတယ်လိုကာကဇီယန်ဘုရားကျောင်းတို့ဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာဘယ်အဖွဲ့အစည်းကမှထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးဒီပောက်ကွဲမှုတွေအပီသီရီလင်္ကာမှာညမထွက်ရအမိန်ထုတ်ပြန်လိုက်ပါတယ်သတင်းမှားတွေနဲ့ကောလာဟလတွေပြန့်ပွားနိုင်တာကိုကာကွယ်တဲ့အနေနဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်နဲ့ဖုန်းနဲ့ကွန်ပျူတာတွေကတဆင့်သတင်းစကားပေးပို့နိုင်တဲ့ apps တွေကိုလည်းပိတ်ထားတယ်လို့အစိုးရကပြောပါတယ
်ဗီနပ်စပွဲအတွင်းလုံခြုံပြင်းထန်တဲ့ဓာတ်ရုပ်စိတ် Agent Orange တွေတူလောင်ဖို့အသုံးပြုခဲ့တဲ့ဗီယက်နမ်နိုင်ငံကလေတပ်ခြေစိုက်စခန်းကိုရှင်းလင်းဖို့အတွက်ဒေါ်လာတန်းချီကုန်ကြမဲ့အစီအစဉ်ကိုအမေရိကန်ကစတင်လိုက်ဖြစ်ပါတယ်။ဟိုချီမင်းမြို့အပြင်ဘက်ကဗျန်ဟွာလေစိတ်မှာအမေရိကန်ဒေါ်လာ183သန်းကုန်ကြမဲ့ဒီအစီအစဉ်ကိုစနေနေ့မှာစတင်လိုက်တာဖြစ်ပြီးတော့ဗီနက်စစ်ပွဲအဆုံးသတ်ပြီး240ကျော်မှဖြစ်လာခဲ့တာပါ။အဲ့လေစိတ်ဟာ Agent Orange အစိတ်တီအဓိကတူလောင်တဲ့နေရာတွေကတစ်ခုဖြစ်ပါတယ်။1962ခုနှစ်ကနေ81ခုနှစ်အတွင်းကွန်ပျူတာပျောက်ကြားသဘုံတွေကာကွယ်ယူထားတဲ့တစ်ပင်တော်တွေနဲ့စာနယ်ဇင်းခါတွေကိုဖယ်ရှားဖို့အတွက်အမေရိကန်ကတောင်ဗီယက်နမ်မှာ Agent Orange အစိတ်ရေတွေလီတာတန်း80ဖြန့်ပတ်ခဲ့တာဖြစ်ပါတယ်။မြန်ဟွာလေစိတ်ကိုတူလောင်ခဲ့တဲ့အဲ့ဒီ Agent Orange အစိတ်ရေတွေဟာမြန်ဟွာလေစိတ်မှာတူလောင်ခဲ့တဲ့အဲ့ဒီ Agent Orange အစိတ်ရေတွေဟာအဲ့ဒီအနီးနားကမြေကြီးတွေ၊နှုံးမြေတွေနဲ့မြချောင်း AI တွေတဲကိုစိတ်ဝင်ကုန်တယ်လို့ယူဆနေကြပါတယ်။ Agent Orange အစိတ်ထဲမှာ Dioxin တက်ပါဝင်ပြီးတော့ဗီယက်နမ်နိုင်ငံသားမျိုးဆက်တွေကြားမှာဒီကင်ဆာယောဂါဖြစ်ပွားမှုနဲ့ကလေးမှုဖွားစဉ်ကိုလိုက်အင်္ဂါမပြည့်စုံမှုမြင်မာတာနဲ့ဆက်ဆက်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းအမေရိကန်ဒေါ်လာတန်130ကုန်ကျခဲ့တဲ့အလားတူပုံစံမျိုးရှင်းလင်းရေးလုပ်ငန်းစဉ်တွေကိုဗီယက်နမ်နိုင်ငံအလယ်ပိုင်းကဒဏ္ဍာရီစိတ်မှလုပ်ခဲ့ပါတယ်။ဒါပေမဲ့ဗျန်ဟွာလေစိတ်မှရှင်းရမယ့်အစိတ်ရေပမာဏကဒဏ္ဍာရီကပမာဏထက်၄ဆလောက်ပိုများတယ်လို့လည်းဆိုပါတယ်ခင်ဗျာ။
လီဗျားနိုင်ငံထရီပိုလီမြို့မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့လီဗျားအမျိုးသားစစ်တပ် LNA ဂျာတိုက်ပွဲတွေအတွင်းမနေ့စနေနေ့နဲ့ဒီကနေ့တနင်္ဂနွေမနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေနဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။မြို့တော်တောင်ပိုင်းမှာဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာသစ္စာခန်တဲ့တပ်တွေရှေ့ဆက်တိုးဖို့ကြိုးစားနေတာကိုအစိုးရစစ်တပ်ကခုခံကာကွယ်နေတာပါ။လွန်ခဲ့တဲ့နှစ်ပတ်ကစပြီးဗိုလ်ချုပ်ကြီးဟက်ဖတာရဲ့သစ္စာခန်တပ်တွေကထိုးစစ်ဆင်နေပေမဲ့အစိုးရတပ်ရဲ့တောင်ပိုင်းမှာခုခံနေတဲ့စစ်တပ်ကိုမထိုးဖောက်နိုင်မဲရှိနေပါသေးတယ်။ဒီသတင်းပတ်အစောပိုင်းမှာအမေရိကန်သမ္မတထရမ့်က Hefton နဲ့တယ်လီဖုန်းဆက်ပြောဆိုခဲ့ကြောင်းရေနံတရားဇာတကျွဲဝတဲ့လီဗျာနိုင်ငံလုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာ Hefton ဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့သမ္မတ Trump ကချီးကျူးပြောဆိုခဲ့ကြောင်းအင်ဖြူရောကတောက်ကြနေမှာကြေညာခဲ့ပါတယ်ခလီဖာဟက်တာရဲ့လီဗျာအမျိုးသားစစ်တပ်ကကုလသမဂ္ဂထောက်ခံထားတဲ့လီဗျာအစိုးရကိုအတိအမှတ်မပြုပါဘူး။ပြီးခဲ့တဲ့ဧပြီလ3ရက်နေ့ကစလို့မြို့တော်ထရီပိုလီကိုသိမ်းယူနိုင်ရေးတိုက်ပွဲတွေစခဲ့တာပါ။ကုလသမဂ္ဂဘက်ကတော့အပြည့်ရက်ဖို့တောင်းဆိုထားပါတယ်။အကြမ်းဖက်မှုတွေစခဲ့ပြီးနောက်ပိုင်းသေဆုံးသူ200ကျော်ရှိပြီးဒဏ်ရာရသူ1000ကျော်ရှိပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းပြောဆိုထားပါတယ်
။ပြည်ထောင်နိုင်ငံကသမိုင်းဝင်နော်ထရဒမ်ဘုရားကျောင်းကြီးမိလောင်သွားတာကိုပြန်လည်တိဆောက်ဖို့ပုဂ္ဂလိကလူရှင်တွေကလူငွေတွေရဲရဲရောထဲလာပြီးတော့ရက်အနှဲငယ်မှာပဲစုရောက်ကိုစန့်ကျင်တဲ့အဝါရောင်ပြောင်းပြန်အင်ဂျီဝဆန္ဒပြသူထောင်ပေါင်းများစွာဟာလဲမနေ့စနေနေ့ကတော့နိုင်ငံတော်ဝန်မှဆန္ဒပြခဲ့ကြတယ်လို့ပြည်သူအာဏာပိုင်တွေကပြောပါတယ်ဘယ်ရက်မျိုးလေမှာပြုလုပ်တဲ့ကြီးတက်ဆန္ဒပြတဲ့သူတွေကိုဒီရက်တစ်ဘက်ကမျက်ရည်ယူပုံတွေဒီခယုံနေနေကြီးတွေတုံးပြီးလူစုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြောင့်မှရုံရင်ဆန်ခတ်တွေဖြစ်ခဲ့ကြပါတယ်။တချို့ဆန္ဒပြတဲ့သူတွေကရဲတွေကိုပလင်းနေနဲ့ပစ်ပေါက်ပြီးတော့ကားတွေနဲ့အသားစီးတွေကိုလည်းမိရှုခဲ့ကြပါတယ်။ဆန္ဒပြတဲ့သူ126လောက်ကိုဖမ်းဆီးလိုက်တယ်လို့တော့ရဲတပ်ဖွဲ့ဘက်ကပြောပါတယ်။ Paris မြို့မှာတော့ဆန္ဒပြတဲ့သူအရေတွက်ဟာ6800ကျော်ရှိပြီးတော့ဘော်ဒိုတူလူနဲ့တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ဘက်ကခံမှန်းတဲ့အရေတွက်ဟာတိတ်ကိုနဲတယ်ဆိုပြီးတော့ဆန္ဒပြတဲ့သူတွေဘက်ကတော့ပြောပါတယ်။ဝါရောင်ရောင်မြအင်ဂျီဝဆန္ဒပြတဲ့သူတွေဟာအစိုးရရဲ့လူမှုဖူလုံရေးနဲ့စီးပွားရေးမူဝါဒတွေကိုအပြောင်းလဲတွေလုပ်ဖို့တောင်းဆိုနေကြတာပါ။တချို့တွေကလည်း Paris မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွင်ကမိလောင်သွားတဲ့ Notre Dame ဘုရားကျောင်းကြီးပြန်လည်တည်ဆောက်ဖို့အတွက်အလူငွေတွေအများကြီးသုံးနေပြီးတော့လူမှုဖူလုံရေးအစီအစဉ်တွေအတွက်အဲ့လောက်အသုံးမပြုတဲ့အပေါ်မှာမချိမနှက်ပြောဆိုနေကြပါရဲ။အခုဆိုရင်ဒီအင်ဂျီအဝါရောင်ဝရောင်မြအင်ဂျီဝဆန္ဒပြတဲ့သူတွေဟာ၃ဘတ်မြောက်ရှိသွားခဲ့ပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူအရေအတွက်ဟာစစချင်းတုံးကလို့လူ3သိန်းလောက်မရှိတော့ပေမဲ့အရင်တစ်ပတ်ကထက်တော့ဆန္ဒပြတဲ့သူအရေအတွက်ပိုပြီးတော့များခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ဆူဒန်နိုင်ငံမှာစစ်တပ်ကဖေရှားလိုက်တဲ့သမ္မတဟောင်းအိုမာအယ်ဘာရှာအစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အရင်သမ္မတဟောင်းလက်ထက်အမျိုးသားလုံခြုံရေးနဲ့ထောက်လှမ်းရေးကဒုဗိုလ်မှူးကြီးအဆင့်ရှိသူ၈ဦးကိုလည်းယာဒုကအနာပေးမယ်လို့အာဏာသိမ်းစစ်ကောင်စီ TMC ကပြောပါတယ်။အတိုက်ခံပါတီတွေကလုံခြုံရေးအေဂျင်စီကိုအသစ်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုနေကြတာပါ။သမ္မတဟောင်းအယ်ဘာရှာကိုငွေမဲခဝါချမှုနိုင်ငံသားငွေအမြတ်အများတရားမဝင်ပိုင်ဆိုင်မှုတွေနဲ့တရားစွဲဆိုပြီးစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်တယ်လို့တရားရေးဌာနကမနေ့စနေနေ့ကပြောပါတယ်သမရဟောင်းအယ်ဘာရှာအင်ကိုရှာဖွေတာမှာအမေရိကန်ဒေါ်လာ3,500,000ယူရိုငွေ6သန်းကျော်နဲ့ဆူဒန်ပေါင်5သန်းကိုခရီးဆောင်လက်ဆွဲတစ်တာတွေထဲထည့်ထားတာကိုသိသိရမိခဲ့တယ်လို့စစ်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။သမရဟောင်းအယ်ဘာရှာနဲ့ညီကိုတော်သူ2ယောက်ကိုလည်းအဂတိလိုက်စားမှုနဲ့ဖမ်းဆီးလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့ချိန်မှာပြည်တွင်းစစ်နဲ့ပဋိပက္ခတွေအကျင့်ပျက်ချစားမှုတွေကြုံခဲ့ရတဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေလေးလနီးပါးအကြာကြုံပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသမရကိုစစ်တပ်ကဖေရှားခဲ့တာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ရဲ့ဆူဒန်နိုင်ငံအနောက်ပိုင်းဒါဖောဒေသဆိုင်ရာကော်မတီကတော့သမရဟောင်းအယ်ဘာရှားကိုလူမျိုးတုံးတပ်ဖြတ်မှုလူသားတူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အလို့ရှိနေတာဖြစ်ပါတယ်
။ကွန်ဂိုနိုင်ငံကအီဘိုလာရောဂါကုသရေးဆေးရုံကိုသေနတ်သမားတွေပထမအကြိမ်ဝင်တိုက်ခဲ့တာကြောင့်ကင်မရွန်နိုင်ငံသားဆီယောင်ဝန်တည်ဆုံးခဲ့ပြီးနိုင်ပိုင်းလေးအတွင်းမှာပဲနောက်ထပ်တိုက်ခိုက်မှုတွေစနေနေ့ကထပ်ဖြစ်ခဲ့တယ်လို့ရဲအစည်းအဝေးကပြောပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရုတ်တရက်ရောဂါအသွင်ဖြစ်လာတာကိုထိန်းချုပ်နိုင်ဖို့ဘူတန်ဘူမြို့ကကတ်ဝါဆီယောင်ဝန်တန်းတွေကြိုးပမ်းနေစဉ်ဖြစ်ခဲ့ရတဲ့ဒီနောက်ထပ်တိုက်ခိုက်မှုတွေမှာသဘုံတူးလည်းတည်ဆုံးခဲ့ရတယ်လို့ကွန်ဂိုရဲအစည်းအဝေးချုပ်ကပြောပါတယ်။ဒါ့ပြင်နောက်ထပ်သဘုံ၄ဦးကိုလည်းလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ရဲအစည်းအဝေးချုပ်ပေါ်အန်ဂိုမာကဆက်ပြီးတော့ပြောပါတယ်ဘူဒမ်ဘိုမျိုးရဲ့ဒုတိယမျိုးတော်ဝန်ပက်ထရစ် ကမ်ဘာလီစီကိုကလည်းဒီသဘုံတိုက်ခိုက်သူတွေအနေနဲ့စေယုံကိုမီးရှို့ပစ်ဖို့ညပိုင်းမှာကြိုးစားခဲ့တယ်လို့ဆိုပါတယ်။ဒီနေ့တောက်ကြနေကဖြစ်ခဲ့တဲ့ဒီပထမတိုက်ခိုက်မှုအတွင်းမှာတော့ကမ်ဘောနိုင်ငံသားကူးဆက်ယောဂဆိုင်ရာဆရာဝန်ရစ်ချတ်မူဇိုကိုတည်ဆုံသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ပြီးမှပဲအခုနောက်ဆုံးတိုက်ခိုက်မှုထပ်ပြီးတော့ဖြစ်လာခဲ့တာပါ။ကွန်ဂိုကျမ်းမာရေးဝန်ထမ်းတဦးနဲ့ကားသမားတို့လည်းထိခိုက်ဒဏ်ရာခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပြောထားတဲ့ဒီအကြမ်းဖက်လို့ရကြောင်းတမိုင်းမှာဒုတိယအသေးပြောက်အများဆုံးဖြစ်တဲ့ Ebola ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေပိုခက်ခဲသွားပြီးတော့ကာကွယ်ရေးလုပ်ငန်းတွေလည်းအဆက်ပြတ်သွားခဲ့ပါတယ်ခင်ဗျာ
မနေ့စနေနေ့ကဗာတီကန်မြို့စိန့်ပီတာဘာစီလီကာဘုရားကျောင်းမှာပြုလုပ်တဲ့ Easter အကြိုဝတ်ပြုဆုတောင်းပွဲမှာပိုပ်ယိုဟန်မင်းကြီး Francis ကဘုရားသခင်ကိုပုံမသက်ဝင်ယုံကြည်ကြဖို့နဲ့အတိတ်ဖြစ်ရပ်တွေကိုမိတ်ပြောင်းနိုင်အောင်ကြိုးစားကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ပိုပ်ယိုဟန်မင်းကြီးက Easter လူထုစီဝေးပွဲကြီးမှာနှစ်စဉ်ပြုလုပ်နေကြတဲ့ကမ္ဘာလုံးအတွက်ဆုတောင်းစကားပြောကြားခဲ့ပါတယ်။ကမ္ဘာတစ်လွှားကခရစ်ယာန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့မှာ Easter ပွဲတော်တွေကိုကျင်းပနေတာပါ။ယေရှုခရစ်တော်တည်ဆုံးရာကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့ Easter နေ့ကတော့ခရစ်ယာန်ပြည်ကရင်ရဲ့အကြီးမြတ်ဆုံးနေ့တူးနေ့များဖြစ်ပါတယ်။အနောက်တိုင်းခရစ်ယာန်ဘုရားကျောင်းတွေက Easter ပွဲတော်ကို Gregorian ပြည်ကရင်နဲ့သတ်မှတ်ကျင်းပကြပြီးအရှိတိုင်းရှေးယိုဇွဲခရစ်ယာန်ဘုရားကျောင်းတွေမှာတော့ Julian ပြည်ကရင်နဲ့သတ်မှတ်ကျင်းပလေးရှိတဲ့အတွက် Easter ပွဲတော်ကျင်းပရဲ့နှစ်ခုကသတင်းပတ်အနေငယ်ကွာခြားမှုရှိပါတယ်။
ဧပြီလ22ရက်နေ့မှာကြောက်မဲ့မြေကဘာအတွက်နိုင်ငံရေးနဲ့ဖြည့်သူလှုပ်ရှားမှုကဘာလုံးဆိုင်ရာနေ့မှာနိုင်ငံပေါင်း192နိုင်ငံကလူပေါင်း3000ကျော်ပါဝင်လှုပ်ရှားကြမယ်လို့ခန့်မှန်းထားကြပါတယ်2019ခုနှစ်မြေကဘာနေ့အထိမ်းအမှတ်အဖြစ်နဲ့ပြည်သူတွေဘက်ကခြိတက်ပွဲတွေတစ်ပင်ဆိုင်ပြိုမှုမြို့တွေဥယျာဉ်တွေကမ်းခြေတွေနဲ့ရေစည်ရလာတွေမှာတန်ရှင်းလှုပ်ကြမှာဖြစ်သလိုနိုင်ငံရေးသမားတွေဘက်ကတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးဦးတည်ဆောင်ရွက်ဖို့ပူးပေါင်းဆောင်ရွက်မှုတွေနဲ့မူဝါဒတွေကိုကြီးညာကြမှာပါကမ္ဘာတလောမြေကမ္ဘာနေ့လှုပ်ရှားမှုကိုဦးဆောင်နေတဲ့အဒီကွန်ရက်ကအခု2019ခုနှစ်ကိုမျိုးစိတ်များကိုကာကွယ်ကြဖို့ဆိုတဲ့ဆောင်မှုချမှတ်ထားပါတယ်လူသားတွေရဲ့လို့အကြောင်းဆိုတာကိုအထူးပြုဖော်ပြထားတဲ့ဆောင်မှုဟာဆိုရင်တဘောပဝန်းကျင်ဆိုင်ရာသတင်းတော့ Elizabeth Colbert ရဲ့ The Six Extinctions ဆိုတဲ့ဆောင်မှာဖော်ပြချက်ကိုတိုက်ရိုက်ချိတ်ဆက်ရယူထားတာလို့မြေကမ္ဘာနေ့ကွန်ရက်ကပြောဆိုပါတယ်ခင်ဗျာ Direct from Washington
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေမှာတော့ရခိုင်စစ်ဘေးရှောင်ပြည်သူတွေရဲ့အခြေအနေကိုအရင်ဆုံးသိကြရမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့စီရေးပြိပခါတွေချာမှာအရက်သားတွေဖမ်းဆီးခံရတာ၊အရက်သားတွေနေထိုင်တဲ့ရက်ကွက်တွေထိလက်နက်နဲ့ကြီးတွေထိမှန်တာကြောင့်စစ်ပွဲတွေအတွင်းအရက်သားတွေကိုအန္တရာယ်မဖြစ်စေအောင်သတိထားပေးဖို့စစ်ပြေးဒုက္ခတွေကိုအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေပါတယ်။မြောက်ဥပါဝင်ဘူးသီးတောင်နဲ့ရသေးတောင်ဘက်တွေမှာတိုက်ပွဲတွေကလက်နက်ကြီးတွေဟာအရက်သားတွေနေထိုင်ရာကိုထိမှန်နေတာမို့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာအခုဆိုရင်ဒုက္ခတွေ3,000-4,000ကျော်သွားပြီလို့သိရပါတယ်။မဆုမွန်ကအသေးစိတ်ပြောပြမှာပါရှင်။
မြမအစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတော့တပ်ဖက်တိုက်ပွဲတွေကလက်နက်ကြီးတွေကြီးစားတွေဟာအများပြည်သူတွေရှိနေတဲ့ကြေးရွာတွေနဲ့အထီးထိမှန်တာတွေဖြစ်နေတဲ့အတွက်ဒေသခံပြည်သူတွေဟာစစ်ဘေးကနေတိတ်ရှောင်နေကြရပါတယ်။တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့အမျိုးသမီးတွေဒါပကြက်ဖြစ်နေတဲ့သူတွေပါရှိနေတဲ့ရက်ကွက်တွေနဲ့အထီးလက်နက်ကြီးကြီးတွေနဲ့ပစ်ခတ်မှုတွေကိုရှောင်ရှားပေးဖို့လက်နက်ကိုင်တပ်တွေအပါအဝင်ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုထားတယ်လို့စစ်ပြေးဒုက္ခသည်တွေကိုဒုက္ခသည်စခန်းတွေနဲ့အထီးကိုယ်တိုင်တွားရောက်ကူညီပေးနေသူလည်းဖြစ်မြောက်ဦးမြို့ရဲ့ပစ်ခတ်မှုကိုကိုယ်တိုင်ကြုံခဲ့ရသူရခိုင်မျိုးသားကိုကရက်ရဲ့ဥက္ကဋ္ဌဦးတေထူအောင်က VOA မြန်မာပိုင်းကိုပြောပါတယ်
တစ်ဖက်ကလည်းလည်းဒီစစ်ခတ်မှုတွေလို့ကျွန်တော်တို့မြင်နေဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းတော့ဟိုကြုံခဲ့ရလို့ပေါ့နော်ရောင်ဦးမျိုးတိုက်ခတ်ခံရပြီးနောက်တနေ့မှပဲကျွန်တော်ရောင်ဦးမျိုးကလွတ်တော့ကိုယ်စလေတချို့ရန်ရန်ဖတ်တချို့နဲ့ပြီးစစ်တေးဆောင်တွေရေးပေါ်ခေါ်လာရတယ်ဆိုတော့ကြီးရွာကြောင်းပေါ်ကရွာလမ်းကိုဖြတ်ပြီးတော့ကျွန်တော်တို့အထွက်ပေါ့နော်လေခွင့်ပြင်မှာပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ပေါ့နော်အဲ့တော့ကျွန်တော်ကြည့်တာဒီလောက်လမ်းရှင်းရှင်းလင်းလင်းနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ဆိုတဲ့ဟာကျွန်တော်တို့အဓိကပြောချင်တာကရန်တန်းပြီးတော့လက်နက်ကြီးပြည့်ရင်ပစ်ခတ်မှုရပ်ပါမယ်ဒီတစ်ချက်ကနံပါတ်1တစ်ချက်က တက်ကပြင်းလည်းဒီလိုရဲတိုင်းရပဲဖြစ်ဖြစ်ဒီတက်ဆိုင်ရပေါ့နော်ဒီလည်းဆွေးနွေးပြတာပေါ့အများဆုံးရဲရဖို့လိုတယ်ပေါ့နော်ဒီအချက်ကိုပဲကျွန်တော်တို့အဓိကပြောနေတ
ယ်မြဘစစ်တပ်ဘက်ကတော့သူတို့ကိုပြစ်ခတ်လာတဲ့အတွက်တံပြန်တိုက်ခိုက်မှုတွေပြုလုပ်ရတယ်လို့ဆိုထားပေမဲ့အခုလက်ရှိလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့ကျေးရွာပြုတ်တွေမှာတော့ရခိုင်တိုင်းရဲသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒီရပိုင်းရေဆိုင်တိုက်ပွဲပဲရှိဘူးလို့ရခိုင်တပ်မတော်အေးအေးပြောခွေရခိုင်တုခါကပြောပါတယ
်6 6ရက်နေ့တုန်းကဒီပန်းမြောင်ဘက်မှာတခေါက်တိုက်ပွဲဖြစ်ပြီးတော့အဲ့ဒီကလေးကစားပြီးတော့ဟိုတိုက်ပွဲကငြိမ်နေတယ်ဗျဒါမဲ့လို့ဒီဗမာစစ်တပ်ဖက်ကတော့တိုက်ပွဲအတုတွေဖန်တီးပြီးတော့မှအဲ့ဒီရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်လက်နက်ငယ်တွေနဲ့ရွာထဲဝင်ပစ်အဲ့ဒါမျိုးတွေလုပ်နေတာရှိတယ်ဥပစာအထူးသဖြင့်တော့ဘူးတီတောင်မျိုးနေထဲကအဲ့ဒီဒီနွားယုံတောင်တို့စံကိုတောင်တို့ဥယင်သာနောက်ပြီးတော့အဲ့ဒီရှရှားတောင်ပေါ့နော်အဲ့ဒီရွာတွေမှာတိုက်လို့ဖြစ်နေတာမြောက်ဦးမျိုးနေထဲမှာလည်းအဲ့ဒီဘောင်းတော့ရွာကိုဗမာစစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်တယ်ဆိုတော့လက်နက်ကြီးတွေနဲ့လှမ်းပြီးတော့အဲ့မှာရွာသားတွေမနေနိုင်လို့အကုန်လုံးပြေးကုန်ကြပြီပေါ့ဟုတ်ဗမာစစ်တပ်အနေနဲ့เนาะအဲ့လိုမျိုးသူတို့ဒီလုံးနေတဲ့ဥစ္စာကကျွန်တော်တို့မြင်တာတော့သူတို့ဟာဒါရည်ရွယ်ချက်ရှိရှိနဲ့လုံးနေတာလို့မြင်တယ်ဆိုတော့ဒီအခုလုံးနေတဲ့ဥစ္စာတွေကပြောမယ်ဆိုလို့ရှိရင်เนาะဒါအရသားတွေလုံးဝမနေနိုင်အောင်နေပြီးတော့ဗမာစစ်တပ်ဘက်ကနေပြီးတော့လုံနေတာ။ဟိုပြောမယ်ဆိုလူဖွေးစီရက်တီလို့မရအောင်သူတို့လုံတဲ့ဥစ္စာပေါ့နော်။ဒါ crime against humanity ပဲ
။ဆေးရဲခြေတွေကပို့ပြီးတော့မှတင်းမာလာတဲ့အနေအထားကိုကြုံနေရချိန်မှာတော့တစ်ဖက်ယုံကြည်မှုရှိနိုင်တဲ့အနေအထားနဲ့ပဲအပြေရှားနိုင်တဲ့အခြေအနေဖြစ်နေပြီးစစ်ဖြစ်နေတဲ့အချိန်အရသားပြည်သူကိုအထိခိုက်နေစေချင်ပါတယ်လို့ရခိုင်တပ်ပတော်အေးအေးပြောခွင့်ရကပြောပါတယ်
။ပြည်သူတွေကိုတော့ဗမာစစ်တပ်ဘက်ကတစ်ဖက်တက်နေပြီးတော့ဒါအကြီးကြီးဟိုအနိုင်ကျင့်ဖိနှိပ်မှုတွေလုပ်နေတယ်။လက်နက်ကင်ရှင်းရှင်းတိုက်မယ်ဆိုလို့ရှိရင်လေအမြေပြုတ်တိုက်မယ်မယ်ဆိုလေခင်ဗျားတို့တိုက်နိုင်တယ်ဒါကတော့လက်နက်ကင်ရှင်းရှင်းခင်ဗျားတို့တိုက်ကျွန်တော်တို့လည်းပြန်တိုက်ရမှာပဲဒါပေမဲ့လို့အပြစ်မရှိတဲ့ဒီပြည်သူတွေကိုတော့နော်ဒုက္ခမပေးနဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဘက်ကသူတို့ကိုဟို message ပေးထားပြီးသားဖြစ်တယ်အရသားတွေကိုအကာအကွယ်ပေးရမှာပေးရမယ်ဆိုတဲ့ဥစ္စာကဒါနိုင်ငံတကာစီးရင်မှာရှိပြီးသား
အခုလက်တလုံးမှာတော့စစ်ဖြစ်နေတဲ့ပြည်တွေတွေတွေကကြီးဝါနေတယ်မှာပဲဘေးလူရကိုတိရှောင်တီကြရတဲ့ဒုက္ခတွေအပါအဝင်စစ်ရှောင်စခန်း46ခုမှာခိုလုံတရသူဒုက္ခတွေစုစုပေါင်းကတော့3,489အထိရှိသွားပြီဖြစ်တယ်လို့စစ်ရှောင်စခန်းတွေအထိစည်ရိုက်လိုက်လာကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကဧပြီလ17ရက်နေ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်လိုအပ်တဲ့ကူညီကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေအပြည့်အစုံပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ရခိုင်ပြည်သားကိုရက်ကဦးတည်ထူအောင်ကပြောပါတယ
်အခုဆိုရင်ကျွန်တော်တို့ဒီမှာစစ်ရှောင်ကြီးရွာတွေစစ်ရှောင်စခန်းတွေကိုကူညီထောက်ပံ့ရေးဖို့တော့မှပေါ့နော်တေချာစီစီပြီးဖွေးဥက္ကဋ္ဌဆင်သွားမယ်ဆိုတဲ့အနေအထားမျိုးဖြစ်နေတယ်ဒါဘယ်လိုမှမဖြစ်တဲ့နေ့တွေကမကူညီနိုင်ရင်အစိုးရအနေနဲ့မကူညီနိုင်ရင်တော့ကူညီတဲ့လူတွေတားဆီးတာတော့ပြိတ်ပင်တာတော့ဘယ်လိုမှမလုပ်နိုင်တဲ့ကိစ္စဒါအရက်ဖက်ဆိုင်ရာရှိတော့ပဲဒီဥပဒေရပဲကြည့်ကြည့်တာအစိုးရတဲ့အနေနဲ့ပေါ့နော်ဒီဟာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စဒီစစ်တပ်ဆောင်စခန်းတွေမှာကြံပါရေးစောင့်ဆောင်မှုမရှိဘူးလည်းတော့တဲ့နောက်ပြီးတော့လူတွေတိုးလာတယ်အဲ့ဒီပုံမှာဘယ်လိုနေရာချထားမလဲဘယ်လိုရှိနေတဲ့သူတွေကဘယ်လိုမိုးမကြမင်းမိုးကောင်အောင်ရောက်ရှိအောင်ပြန်လဲပြီးတော့လုပ်ကန်ဆောင်ရွက်ပေးမလဲဆိုတဲ့အချက်တွေကအရေးပါတယ်အဓိကတော့အခြေခံစားနပ်ရေးခါလုံလောက်မှုတစ်ခုကိုပံ့ပိုးဖို့လိုအပ်တာပေါ့
လက်ရှိစစ်ဖြစ်နေတဲ့ပုံတကြိုးရသည့်တော်ကြောက်တော်မြောက်ဦးမေးပြဘူးတိတော်ပြုတ်တဲ့တွေမှာတော့ပြီးခဲ့တဲ့ဧပြီလ1ရက်နေ့ကနေစလို့ရပထွက်ရအမိတ်ပုံပါ144ကိုလက်ပတ်ရေးထိုးထုတ်ပြန်ထားပါတယ်စစ်ပေးရှောင်ဒုက္ခတွေထောက်တဲ့ချီခိုးလုံနေတဲ့စစ်ပြေးစစ်ရှောင်စခန်းတွေစီကိုကူကြီးကယ်ဆယ်ရေးအထောက်ပံ့တွေပေးပို့တဲ့ရေးကိုလည်းအခက်ခဲကြုံတွေ့ကြရဆဲဖြစ်ပါတယ်ရှင
်မဆုမောပြောပြခဲ့တာပါရှင်အခုတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ရုရှားခရီးစဉ်ကိုအလှည့်ပေးပါမယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံခရီးစဉ်ပြီးတဲ့နောက်အခုရုရှားနိုင်ငံကိုရောက်သွားပါပြီ။မော်စကိုမြို့တော်မှာကျင်းပမဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝင်ကြီးနဲ့ရုရှားမြန်မာစစ်ဖက်နှီးပညာပူးပေါင်းဆောင်ရွက်ရေးကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့လကတပ်မတော်နှစ်စီရေးပြပွဲအတွင်းရုရှားလုတ်စစ်လေယာဉ်ပြန်တွေပြန်ပြပြီးနဲ့ရခိုင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေအပြီးဖြစ်လာတဲ့ဒီခီးစဉ်ကဘလို့ထူးခြားမှုတွေရှိနေတယ်ဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပြီးခဲ့တဲ့ပတ်တရုတ်ခီးစဉ်အပြီးလေးမှာပဲရှစ်ပတ်အင်ကာကနေကြာတာပရိထိကျင်းပမဲ့ရှစ်ချိန်မြောက်မော်စကိုနိုင်ငံတကာလုံခြုံရေးညီလာခံကိုတက်ဖို့အခုလိုချိုးရောက်သွားတာပါ။အေပီလ23ကနေ25အထိကျင်းပမဲ့ဒီနှစ်စဉ်ညီလာခံကိုအခုလိုတွားရောက်ခဲ့တာအတွက်ဘလို့ထူးခြားမှုရှိပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမူခံပရစ္စလာကလပ်က
I think it's probably something that he usually does it seems like he does it
ကျွန်မထင်တာကတော့သူအမြဲသွားလေးရှိတယ်လို့သွားတဲ့သဘောပါပဲသူအခွင့်ရရင်ရတယ်လို့သွားတဲ့ခေတ်စဉ်တွေမျိုးပါပဲလက်ရှိချိန်မှာသူအခုရုရှားလို့သွားနိုင်တဲ့နိုင်ငံတွေကနည်းနည်းပဲရှိတော့လေ ဒါပေမဲ့ရုရှားကမြန်မာနိုင်ငံတက်တာတွေကိုလုံခြုံရေးကောင်စီမှာကာကွယ်ပေးနေတယ်။နိုင်ငံကြီးတစ်ခုဆိုတော့မြန်မာဘက်ကအဲ့အတွက်ကျေးဇူးတင်အလေးထားကြောင်းပြလိုတာလည်းပါမှာပေါ့
။ဒီခေတ်စဉ်တွင်မှာဗိုလ်ချုပ်မှုကြီးမေအောင်လိုင်အနေနဲ့ရုရှားဆိုရနဲ့စစ်တပ်ကြီးကဲတွေနဲ့တွေ့တာအပြင်စစ်ရုံလုံယုံတွေကိုပါလေ့လာဖို့ရှိတယ်လို့ကာကွယ်ဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။အခုလိုသွားလိုက်မဲ့ဆက်ရုံလုံယုံတွေကအရင်ဗိုလ်ချုပ်မှုကြီးအခုလိုညီလာခံတက်ရင်ကာကွယ်ရေးနဲ့လက်နက်ဆိုင်ရာဆက်ရုံလုံယုံတွေကိုသွားလဲတာမျိုးဖြစ်နိုင်တယ်လို့တုံ့သက်မှုတွေရှိနေပါတယ်။တုံ့သက်သူတွေကပဲမကြခင်သွားခဲ့တဲ့တရုတ်နဲ့အခုရောက်နေတဲ့ရုရှားတို့ကတန်တမာရေးအထွတ်အထိပ်မကခင်မီလက်နက်ဝယ်ရေးအတွက်လည်းမြန်မာအတွက်အရေးပါတယ်လို့ဆိုနေပါတယ်။အခုလိုအချိန်မှာအမေရိကန်သံမှုအောင်ပရစ်စလာကလပ်ကလည်းမြန်မာအနေနဲ့တရုတ်ပြင်ရုရှားကိုပါလက်နက်ဝယ်ရေးအတွက်အပြိုင်လမ်းဖွင့်ထားတာဖြစ်တယ်လို့ဆိုပြီးဒီခီးစဉ်ရဲ့နောက်ထူကြမှုကိုအခုလိုဆက်ပြောပါတယ
် I would say that it's definitely a balancing act because that's
ဒါကတရုတ်နဲ့ရုရှားလိုအင်အားကြီးနိုင်ငံတွေကြားမှာချင်းခွေရှာမြောက်အောင်လှုပ်ယူတဲ့တတမန်ရေးနည်းအတိအကျပါပဲဒါကလည်းမြန်မာနိုင်ငံရဲ့ထုံးတမ်းစင်လာအရာကျင့်သုံးလာတဲ့လုံးဝအခြေခံကျတဲ့နိုင်ငံခြားရေးမူဝါဒလေဘုရားမကြီးမရောက်နိုင်တယ်မဟုတ်ပါဘူးအရတားခေါင်းဆောင်တွေလည်းအလားတူဒါကိုသတိကြည်ကြည်ထားပြီးတော့ကျင့်သုံးကြပါလေ
အခုမော်စကိုလုံခြုံရေးညီလာခံမှာနောက်ဆုံးဖြစ်လာတဲ့စီးချင်းချောက်မှုအန္တရာယ်တွေနဲ့လက်နက်ထိန်းချုပ်မှုစနစ်တွေအပြင်အရှိလေပိုင်းအခြေအနေနဲ့ Syria တည်ငြိမ်ရေးကနေငြိမ်းချမ်းရေးထိန်းသိမ်းရေးတပ်တွေစစ်တပ်ချင်းပူးပေါင်းဆောင်ရွက်ရေးနဲ့အာရှအာဖရိကလက်တင်အမေရိကဒေသတွေလုံခြုံရေးကိစ္စတွေကိုပါကြေကြေပြန့်ပြန့်ဆွေးနွေးဖို့ရှိပါတယ်အခုလိုအချိန်မှာညီလာခံတက်ရင်ဘုရားမကြီးမရောက်နိုင်နေတဲ့လနဲ့အသစ်ဆန်းတွေကိုလည်းလိုက်လေ့လာကြည့်ရှုနိုင်တယ်လို့ပရစ်စလာကလပ်ကသုံးသပ်ပြပါတယ
် Well I'm sure he will take advantage of his visit to Russia
တည်ကြပါတယ်သူအခုရုရှားခီးစဉ်ကိုအကောင်းဆုံးခွင့်ကောင်းယူပြီးတော့ရနိုင်တဲ့လက်နက်ပစ္စည်းကိရိယာတွေကိုလိုက်ကြည့်တော့ပါဒါပေမဲ့ရုရှားလက်နက်ပစ္စည်းတွေကိုပတ်စံပေးဝယ်ရမှာပေါ့နော်အဲရောတရုတ်လက်နက်တွေထက်ဈေးပိုပေးရမှာပါ
ဒါအပြင်ရုရှားနိုင်ငံအနေနဲ့စေးကာလကာလအင်အားမကြီးတော့ပေမဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်ဆက်ကစားချင်တာကြောင့်ပြဿနာတက်နေတဲ့နိုင်ငံတွေကိုအဓိကဖိတ်ပြီးအခုလိုညီလာခံမျိုးကျင်းပတာဖြစ်နိုင်တယ်လို့လည်းပရစ်စလာကလပ်ကသုံးသပ်လိုက်ပြီးအခုလိုဆက်ထောက်ပြပါတယ
် They want to play in the game with
the Russian နေကအမေရိကန်နဲ့တရုတ်ကြားမှာကစားကြပါတယ်အင်အားကြီးနိုင်ငံတွေကြားကစားပွဲပေါ့နော်ဒီလိုမျိုးကစားနိုင်ဖို့တခုတည်းသောနိုင်ငံကပြဿနာတွေတက်လာချိန်မှာလူကြီးလူကောင်းဝင်လို့တာမျိုးပေါ့ဥပမာတရုတ်နဲ့အမေရိကန်ကြားမှာရှင်းဖို့ခက်လာချိန်မျိုးမှာပေါ့မြောက်ကိုရီးယားပြည်ထနာရောဥရောပကပြည်နာတွေကိုပါရုရှားကအခုလိုဝင်လာလေးရှိပါတယ
်မနစ်ဩဂတ်လတုန်းကရုရှားမှာလုပ်တဲ့ CA Forum ခီးစဉ်အတွင်းတော့ကလည်းဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနေနဲ့စစ်လေရင်တွေတင်ကားတွေနဲ့အခြားခင်မီလက်နက်တွေမျိုးစုံပြသထားတဲ့မော်စကိုလက်နက်ပြပွဲကိုဝင်ကြည့်ခဲ့ပြီးရုရှားနိုင်ငံဘက်က CA နည်းပညာနဲ့သင်တန်းတွေပေးတာအကြမ်းဖက်မှုဆန့်ကျင်ပူးပေါင်းဆောင်ရွက်တာနဲ့ရခိုင်ပြည်ထနာဖြစ်ရှင်အတွက်ကူညီပေးတာတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံတွင်းရခိုင်ပြည်နယ်မှာလေကြောင်းတက်ခတ်မှုတွေဖြစ်လာချိန်နဲ့ UWSB ဝါပြည်သွေးစီညင်ညွေးလက်နက်ကင်ဖွဲ့ရဲ့ငင်းချင်းနှစ်30အင်အားပြပွဲအပြီးဖြစ်လာတဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံမှာလက်နက်ပြိုင်ဆိုင်စင်ရတိုးချဲ့မှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါရှင်အခု2020အတွက်အမေရိကန်သမ္မတရွေးကောက်ပွဲပါတီတွင်ရှင်ပြိုင်မှုတွေကိုကြည့်ကြရအောင်ပါ2020သမ္မတရွေးကောက်ပွဲမှာဝင်ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတအလောင်းဖြစ်ပြိုင်မဲ့သူတွေအတော်များများထွက်ပေါ်လာနေပြီး2019ခုနှစ်ကတည်းကဆော့ဆော့စီစီအင်တိုက်အားတိုက်မဲဆွယ်စည်းရုံနေကြပါတယ်ဒီမိုကရက်ပါတီအတွက်ပါတီတွင်သမ္မတအလောင်းရွေးကောက်ပွဲဟာရေရှည်ကြနိုင်တယ်လို့စိတ်ပျက်စရာအခြေအနေတွေလည်းရှိနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်ပါတီတွင်သမ္မတအလောင်းဖြစ်ရှင်ပြိုင်မဲ့သူအယောက်20လောက်ထိရှိနေပြီးအဲ့ဒီထဲကတချို့ဟာသူတို့နာမည်ကိုလူတွေသတိထားမိလာအောင်နဲ့မဲဆွယ်ရန်ပုံငွေရအောင်အပြင်းထန်စာနေပါတယ် VOE သတင်းတောက်ဂျင်မဲလုံသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြမှာပါရှင
်နောက်ဆုံးထွက်လာတဲ့ဒီမိုကရက်တစ်ပါတီအတွင်းတပ်ထလောင်းအဖြစ်ရှင်ပြိုင်မှုတည်ဝင်ကြီးညာတော့မဲ့သူတွေထဲမှာအီဒီယာနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျက်လည်းပါဝင်ပါတယ်သူကပြုပြင်ပြောင်းလဲရေးအတွက်အခုလိုဆော်နေပါတယ်
The forces changing our country today are tectonic.
ဒီလိုပြောင်းလဲသွားအောင်လုပ်နေတဲ့အင်အားစုကြီးကဒုနဲ့ဒဲနဲ့ကြီးမားတဲ့အင်အားစုကြီးပါလက်ရှိသမ္မတကိုရွေးချယ်တဲ့အထိဖြစ်လာတာကိုကြည့်ရင်ပိုပြီးနားလည်နိုင်ပါလိမ့်မယ်ဒီတော့ဒီအချိန်ကရွေးကောက်ပွဲနိုင်ဖို့တတ်တတ်မဟုတ်တော့ပါဘူးခစ်တခစ်ကိုပြောင်းဖို့လုပ်ရမယ့်အချိန်ရောက်ပါပြီ
ဘူဒီဂျက်ကသူကလိန်လူချင်းစုံမဲ့သူဖြစ်တဲ့ဝင်ကြီးညာထားတာပါအိုင်အိုဝါနဲ့နယူးဟမ်ရှိုင်းယားပြည်နယ်တွေမှာလူထုတဲ့တွဲဆုံပွဲတွေအတွင်းလူသိများထင်ရှားလာသူလည်းဖြစ်ပါတယ်သူဟာကယ်လီဖိုးနီးယားပြည်နယ်ကိုစားပြုထက်လွတ်တော်မှကမ်လာဟဲရစ်စ်လိုပဲရွေးကောက်ပွဲမဲဆွယ်ရန်ပုံငွေတွေရရှိနေသူပါကမ်လာဟဲရစ်စ်ကလည်းတခြားဒီမိုကရက်တစ်သမ္မတလောင်းအဖြစ်ပြိုင်တဲ့သူတွေလို ကမ်လာဟဲရစ်ကလည်းတခြားဒီမိုကရက်ပါတီကသမ္မတလောင်းအဖြစ်ပြိုင်မဲ့သူတွေလိုပဲသမ္မတထရန့်ကိုအခုလိုဥတီဝေဖန်နေပါတယ
် We cannot afford to have a president in the United States who stokes
အမုန်းတရားတွေနဲ့သွေးကွဲအောင်လုပ်နေတဲ့သမ္မတမျိုးကျမတို့မလိုချင်တော့ပါဘူးသူဒီလိုဆက်လုပ်ခွင့်မရှိသင့်ပါဘူး
ဒီဘက်ရဲ့ဘာဒီအတွင်းအများထောက်ခံမှုရအောင်လူတိအောင်ကြိုးစားနေရသူတွေထဲမှာနယူးဂျာစီပြည်နယ်ကုစားပြုထဲလွတ်တော်မတ်ခေါ်ရီဘော့ဂန်ကယ်လီဖိုးနီးယားပြည်နယ်ကုစားပြုအောက်လွတ်တော်မတ်အဲရစ်ဆာဝဲနဲ့အိုဟိုင်းယိုးပြည်နယ်ကုစားပြုအောက်လွတ်တော်မတ်တင်ရန်တို့ပါဝင်ပါတယ်ဒီမိုကရက်အောက်လွတ်တော်မတ်တင်ရန်ကအခုလိုပြောပါတယ
် And I'm running for president the first time
ဒီအရေးကြီးဆုံးဖြစ်တဲ့ဒီတိုင်းပြည်ပြန်ပြီးစုစည်းနိုင်မှုကျွန်တော်သမ္မတရွေးကောက်ပွဲဝင်တာပ
ါဒီမိုကရက်ပါတီထဲမှာသမ္မတလောင်းအဖြစ်ဘယ်သူကိုရွေးမလဲရွေးချယ်စရာတွေအများကြီးရှိပေမဲ့လက်ရှိသမ္မတထရန့်ကိုနိုင်မဲ့သူကိုပဲဒီမိုကရက်တစ်ပါတီဝင်တွေကလိုချင်နေကြတာပါပူစတာလူတုစစ်တမ်းကောက်ခံရေးအဖွဲ့ကဂျွန်ဇော့ဘီကတော့အခုလိုပြောပါတယ
် Now who do they do it with? Do they do it with a progressive candidate or a mainstream candidate?
ဘယ်သူကိုထောက်ခံပံ့ပိုးမလဲတိုးတက်တဲ့အမြင်ရှိတဲ့သူလားပြည်မနိုင်ငံရေးတွေကသမယိုးကျကိုယ်စားလှယ်ကိုရွေးမလားဖိအားမဲ့မိကုန်တကူပါရှေးရိုးဆန်တဲ့အသက်အရွယ်ကြီးတဲ့သူလားလူငယ်ကိုရွေးမလားဆိုတာပါ
ဒါပေမဲ့လည်းရှေ့ဆုံးမှဥဆောင်မဲ့သူပြက်ပြက်သားသားမရှိဘဲဖြစ်နေတဲ့အခြေအနေကရေရှည်မှာစိတ်ပြက်စရာဖြစ်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ပြိုင်မဲ့သူတွေထဲမှာ15ရောက်16လောက်ကအားလုံးနီးပါးသူတို့နိုင်နိုင်ခြေရှိတယ်လို့လက်ခံထားတဲ့အတွက်အခြေအနေနဲ့ရေရှည်ရှင်ပြန်ရတာမျိုးတွေဖြစ်လာမယ်ဆိုပြီးတွက်ပြကြတာဖြစ်ပါတယ်။ပါတီရင်းသမ္မတလောင်းအဖြစ်ဝင်ပြိုင်မဲ့သူတချို့ကတော့ထရန့်တဲ့တိုင်းပြည်အတွက်ရေရှည်ပြောင်းလဲမဲ့အကြောင်းအရာတွေကိုပို့ပြီးစိတ်ဝင်စားနေကြပါတယ်။Brookings Institute ကအဲလင်ကမာရက်ကခုလိုပြောပါတယ
် I think Democrats are going to run on inequality and economic
မညီမျှမှုတွေနဲ့စီးပွားရေးတိုးတက်မှုကိစ္စတွေကိုကန့်တွယ်ဖို့ရွေးကောက်ပွဲဝင်တာဆိုပြီးဒီမိုကရက်တွေဘက်ကသတ်မှတ်ထားကြပါလိမ့်မယ်ဒီကိစ္စတွေကိုဒီကနေ့တိုင်းပြည်မှာတကယ်တမ်းထိထိရောက်ကန့်တွယ်ဖြေရှင်းတာမျိုးမရှိဘူးလို့လည်းသူတို့ကသတ်မှတ်ထားကြတာပ
ါ Democratic Party တွင်သဗ္ဗလောင်းရွေးချယ်ပွဲတွေမှာရှေ့ဆုံးကနေအပြတ်အသတ်ဦးဆောင်မယ်လို့မြင်နေရသူကတော့ဒုသမ္မတဂျိုးဘိုင်ဒန်ဖြစ်ပါလေသူရှင်ပြိုင်ပွဲအကြောင်းလာမဲ့သတင်းပတ်ဒီမှာတရားဝင်ကြီးညာလာနိုင်ပါလေပါတီရင်းသမ္မတလောက်ပြိုင်မဲ့သူတွေထဲမှာဂျိုးဘိုင်ဒန်နဲ့အတူဘားပေါက်ပြင်းနဲ့ထဲလွတ်တော်အမတ်ဘန်နီဆန်ဒါစ်ကလည်းလက်ရှိအခြေအနေမှာဥဆောင်နေပါလေဘန်နီဆန်ဒါစ်ကဒီနေ့နေဆန်ပိုင်း3လမဲဆွယ်မှုတွေအတွင်းဒီမိုကရက်တစ်ပါတီကတခြားသူတွေတဲ့ရွေးကောက်ပွဲရန်ပုံငွေတွေပို့ပြီးရထားသူဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းဥစည်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနှာစင်ကြရမှာပါ။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမမသင်းအောင်ပြောပြပေးပါဦးမယ်ရှင်။
တီရီလင်ကမှာခရီးရန်ဖျားချောင်းသုံးချောင်းနဲ့ဟိုတယ်သုံးခုမှာဒီကနေ့ Easter ပွဲတော်နေ့မှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး138ဦးသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုတွေကမြို့တော်ကိုလံဘိုက Saint Anthony ဖျားချောင်းနဲ့ဟိုတယ်သုံးခုအပြင်နီဂွန်ဘိုက Saint Sebastian ဖျားချောင်းနဲ့ဘာတီကာလိုက Zion ဖျားချောင်းတွေမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုတွေအပြီးတီရီလင်ကမှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ဗီယက်နမ်စစ်ပွဲအတွင်းအလွန်ကိုပြင်းထန်တဲ့ဓာတုအစိတ် Agent Orange တွေတူလောင်ဖို့အသုံးပြုခဲ့တဲ့ဗီယက်နမ်နိုင်ငံကလေတပ်အခြေစိုက်စခန်းကိုရှင်းလင်းမှုအတွက်ဒေါ်လာတန်းချီကုန်ကြမဲ့အစီအစဉ်ကို American ကအစတင်လိုက်ပါပြီ။ဒီလေစိတ်ဟာ Agent Orange အစိတ်တွေအထူးကတူလောင်တဲ့နေရာတွေကတစ်ခုဖြစ်ပါတယ်။1962ခုကနေ1982ခုနှစ်အတွင်းကွန်မြူနီပျောက်ကြားသဘုံတွေအကာအကွယ်ယူထားတဲ့သစ်ပင်သစ်တောတွေနဲ့စားနပ်ရိက္ခာတွေကိုဖယ်ရှားဖို့အမေရိကန်ကတောင်ဗီယက်နမ်မှာ Agent Orange အစိတ်ရည်တွေလီတာတန်း80ဖြန့်ပက်ခဲ့တာဖြစ်ပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကဖယ်ရှားလိုက်တဲ့သမ္မတဟောင်းအိုမာအယ်ဘာရှာအစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အရင်သမ္မတဟောင်းလက်ထက်အမျိုးသားလုံခြုံရေးနဲ့ထောက်လှမ်းရေးကဒုဗိုလ်မှူးကြီးအဆင့်ရှိသူ10ဦးကိုလည်းယာဒူးကအနားပေးမယ်လို့အာဏာသိမ်းစစ်ကောင်စီ TMC ကပြောပါတယ
်။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်မြတ်သစဉ်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.
Thank you.